မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုအပေါ်တခါအရေးကြီးဖို့အတွက်အမေရိကန်သမ္မတရဲ့အမိန့်အာဏာတရားထုတ်ပြန်ဖို့စဉ်းစားဆောင်ရွက်နေတယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကပြောပါတယ
် Getting too far ahead of ourselves we are reviewing the possibility of a new executive order and we are also looking at
သမ္မတအမိန့်တရားထုတ်ပြန်ဖို့အတွက်ဖြစ်နိုင်ခြေရှိတာတွေကိုကျွန်တော်တို့ပြန်လည်တုံ့တက်နေပါတယ်တိတိကျကျပြတ်မှတ်ထားတဲ့လူပုံကိုယ်တွေကိုရောစစ်တပ်ကထိန်းချုပ်ကင်ွယ်နေတဲ့ကုမ္ပဏီအဖွဲ့အစည်းတွေကိုရောတန်ခတ်အရေးယူဖို့ကြိုးပမ်းနေပါတယ်လို့မြို့သားလူကြိုးရေးအကြံပေး Jake Sullivan ကစတပ်ပရိနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုကမြို့မအရေးကိစ္စအမေရိကန်နိုင်ငံကနိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုကိုရရှိထားပြီးဖြစ်ကြောင်းနဲ့အာဏာသိမ်းမှုကိုတုံ့ပြန်တဲ့တန်ခတ်အရေးယူမှုဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းနိုင်ရေးအမေရိကန်အစိုးရအနေနဲ့ Congress လက်တော်နဲ့အတူလက်တွဲအလုပ်လုပ်နိုင်နေမယ်လို့ယုံကြည်တယ်လို့လည်းမြို့သားလူမျိုးရေးအကြံပေး Mr. Sullivan ကပြောပါရယ်မြမအရေးကိစ္စအတွက်ကမ္ဘာတဝန်းကမိတ်ဆွေမဟာမိတ်နိုင်ငံတွေနဲ့လက်တွဲအလုပ်လုပ်သွားမယ်လို့လည်းသူကပြောပါရယ် American သမ္မတ Joe Biden ကိုရင်းကလည်း Democracy ရေးအတွက်ယက်တီသွားမယ်လို့တင်းလာနေကဂရီပေးပြောကြားလိုက်တယ်လို့သမ္မတ Barack Obama လက်ထက်ကတဖြည်းဖြည်းချင်းဖြည့်လျှော့ရုပ်သိမ်းပေးခဲ့တဲ့တက္ကသိုလ်ဆုံးမှုတွေတဲ့ချမှတ်သွားမယ်လို့လည်းချင်းချောက်ပြောဆိုထားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းမြန်မာနိုင်ငံကိုပေးရနေတဲ့အကူအညီပေးရေးအစီအစဉ်တွေကိုပြန်လည်တုံ့တက်နေတယ်လို့ဒီတစ်ပတ်ထဲမှာပြောဆိုထားပါတယ်ခင်ဗျ။